ိုင်းဒေသနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ပို့အမျိုးသားဖွဲ့ချုပ် PNO ဟာလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ30ကျော်အတွက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။အင်အားကြီးနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ပို့မျိုးရေးပါတီနဲ့မဟာမိတ်ဖြစ်ကနေခွဲထွက်ပြီးပို့တိုင်းဒေသများစုနေထိုင်တဲ့မဲဆန္ဒတွေမှာကိုယ်စားလှယ်34နေရာအတွက်ရှင်ပြိုင်ဖို့ဆင်ဆင်နေတာပါ။ပိုးကူပိုင်အုတ်ချက်ကိုရဒေတာထဲကစီဆိုင်ဟူပုံးနဲ့ပင်လောင်းသုံးမြို့နယ်ပြင်ကူပိုင်အုတ်ချက်ကိုရဒေတာပြင်ပကနေမြေတွေမှာရှင်ပြန်မှာဖြစ်ကြောင်းလဲပိုးမျိုးရဖွဲ့ချုပ်ပီယန်နိုသွင်းမှုနှင့်ဥခွန်ထွန်းရွှေကပြောပါတယ
်လွတ်တော်ကိုစလေနေရာတွေတော့30ဝန်းကျင်လောက်ရှိနေကြကိုစလေနောက်ဦးရကျွန်တော်တို့ပိုးလူမျိုးများတဲ့ရှမ်းပြည်နယ်တို့နောက်ကရင်မှာလည်းတချို့ပါရှိနေနောက်မို့လေပြိုင်မယ်နောက်ဘိုးတိုင်းကတော့ပြိုင်မယ်တည်းလေဗျအခုလောလောဆယ်တော့ကျွန်တော်တို့စန္ဒမင်းတွေတော့မင်းများဝင်ထားတော့စင်ခေါ်မှုကတော့တခြားပါတီတွေနဲ့လည်းကျွန်တော်တို့ကရှင်ပြန်ရမှာပေါ့ဗျာ
PNO ပါတီဟာစစ်တပ်နဲ့နှိစက်တဲ့ပြည်ခိုင်မျိုးပါတီနဲ့မာမိတ်ဖြစ်ရပ်တည်နေတာကိုရပ်ဆိုင်းကြောင်းလဲမကြာသေးခင်ကပဲသတင်းတွေထွက်ပေါ်နေပါတယ်ပါတီကောင်းဆောင်ဥခွန်ထွန်းရွှေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာပြည်ခိုင်မျိုးပါတီနဲ့အပိတ်ယူလုပ်ခဲ့ပေမဲ့ဒီဒီချိန်ရွေးကောက်ပွဲမှာ PNO အနေနဲ့ကုလန်းကိုလျှောက်သွားမယ်လို့ဆက်ပြောပါတယ
်ရွေးကောက်ပွဲကလအနေထားတစ်ခုရတော့သူပြိုင်တဲ့နေရာမှာတော့ကျွန်တော်လည်းပြိုင်ရမယ်သူတို့လည်းပြိုင်ရမှာပေါ့ဗျာပြီးခဲ့တဲ့ရွေးကောက်ပွဲတော့အပိတ်ယူရှိကောင်းရှိမှာပေါ့ဒီတစ်ပတ်ကတော့ကျွန်တော်တို့ပုံစံနဲ့ကျွန်တော်တို့တွားမယ်လို့တော့အဲလိုပဲမြင်တယ်ခင်ဗျာကျွန်တော်တို့လမ်းကိုကျွန်တော်တို့လျှောက်မယ်လို့တော့ဒီနေ့အထိတော့ကျွန်တော်အဲလိုပဲမြင်တယ်
ပိုးမျိုးသားလူမျိုးရေးဖွဲ့ချုပ် PNL ဖွဲ့ကဗိုလ်လူမှုဆောင်ကော်မတီဝင်ဘူမှုခွန်မင်းသိန်းကတော့ PNO ပါတီနေနဲ့ပိုးတိုင်းသားတွေအတွက်ကိုစားပြုနိုင်ဖို့ရည်ရွယ်ပြီးပြည်ခိုင်မျိုးပါတီနဲ့လမ်းခွဲဖို့ဆုံးဖြတ်ခဲ့တာဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်။ဆိုတာမဲကအပြင်အတမထည့်ခဲ့တဲ့ပုံစံမျိုးရှိလာတဲ့အခါကျရင်သူလည်းဘိုးပါတီရဲ့နေထိုင်နေတဲ့တောက်ပြလာတဲ့ပုံစံမျိုးရောရှိလာတာပါပဲ။အဲဒီတောက်ပြလာတဲ့ပုံစံမျိုးဒီလိုတော့ဒီမျိုးဆုံးဖြတ်ချက်ရှိချက်ခဲ့ရတာချင်းတော့
ပိုးမျိုးရဖွဲ့ချုပ် PNO အနေနဲ့ကြံ့ခိုင်ရေးပါတီကိုမာမိတ်ဖြစ်ရက်ဆဲတဲ့ဆိုတဲ့သတင်းဟာတရားဝင်မသိရသေးသလိုလက်ရှိမာမိတ်ဖြစ်ရှိနေစေလို့ပြည်ခိုင်မျိုးပါတီပြောခွင့်ရတောက်တာနန္ဒာလှမြစ်ကပြောပါရယ
်မဟုတ်ပါဘူးတကူကူတော့လွယ်နေတဲ့တင်းနဲ့အဲ့လိုထုတ်ပြန်လာလည်းမရှိပါဘူး PNO ဘက်ကသူကပြောတာဆိုတာနားလည်မလွယ်တာတော့မသိဘူးပေါ့လေအခုတကယ်ကျွန်တော်မာမိတ်ဖြစ်ရှိနေပါတယ် PNO နဲ့ကျွန်တော်ပါတီကလေ
PNO ကနေကြံ့ခိုင်ရေးပါတီနဲ့ညှိနှိုင်းပြီးဝင်မပြိုင်တဲ့ပိုးလူမျိုးတွေအနေများတဲ့တချို့ဒေသတွေမှာ2020ရွေးကောက်ပွဲတုန်းကကြံ့ခိုင်ရေးနိုင်ခဲ့ပြီး2025ရွေးကောက်ပွဲမှာတော့ NLD အနိုင်ရရှိထားပါတယ်။ဥအောင်ခန့်တီဥဆောင်တဲ့ပိုးမျိုးသားဖွဲ့ချုပ် PNO ဟာအရင်ကမြန်မာစစ်ရကိုလက်နက်ကင်တော်လာနေတဲ့ဖွဲ့စည်းဖြစ်ပေမဲ့လည်း1992ခုနှစ်မှာမြန်မာစစ်စိုးရနဲ့ငြိမ်းချမ်းရေးရယူခဲ့ပါတယ်။စစ်စိုးရကနေစီဆိုင်ဟူပုံးပင်လောင်းဒေသတွေကိုပိုးကူပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်သတ်မှတ်ပေးခဲ့ပါတယ်။ PNO ဟာပြီးခဲ့တဲ့2020-2025ရွေးကောက်ပွဲနှစ်ကြိမ်စလုံးမှာပိုးကူပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါရစေ။